Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ17ရက်တနင်္ဂနွေနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါရုရှားရေစုံစမ်းစစ်ဆင်နေတဲ့အမေရိကန်ထက်လွတ်တော်ကော်မတီရှေ့မှောက်မှာရှင်းနေချုပ် Jeff Session ထွက်ဆိုဖို့ရှိနေပါတယ်ပြည်တွင်းဝန်ကြီးချုပ်ကတော့အစိုးရတဲ့ဖွဲ့နိုင်ရေးပူးပေါင်းနိုင်ဖို့ဆွေးနွေးနေပါတယ်။ပြဲကျခဲ့တဲ့တပ်မတော်လေးရင်မှလိုက်ပါသွားသူတွေတဲ့က63ဦးလို့ပြောဆိုနေစေဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တည်င်းတွေပြည်နာဆင်ကြားမဲ့တည်င်းလွာတွေထဲမှာရခိုင်ပြည်နယ်ဘက်ကညမထွက်ရမယ့်တက်တန်တိုးလိုက်တဲ့အကြောင်းနဲ့ပတ်သက်လို့
ဒီမှာလူကြုံရေးအခြေအနေကဒီမှာအပြင်းထန်လို့အကျဉ်းဖက်မှုတွေကရှိနေတယ်အဲ့ဒီတွေကြောင့်လူကြုံရေးကဒီမှာအလံတရားမှအရေးကြီးနေတဲ့အခြေအနေတွေအဲ့ဒီတွေကြောင့်ပုံမှန်တရားလေးတွေကိုထုတ်ပြန်လာကြတယ်အချို့အခြားအာဏာတည်ရောက်ဖို့ကအရေးကြီး
ဘူးဒီတောင်မြွတ်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းပြောသွားတာဖြစ်ပါတယ်အပြည့်စုံကိုတည်င်းတွေအပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့တူကချင်ပြည်နယ်ဖားကန့်မြွတ်နယ်အတွင်းကဘာပြိုကျတဲ့အတွက်ထိခိုက်ဒေဆုံးမှုတွေရှိခဲ့တဲ့အကြောင်းနဲ့လိန်ကွဲပြားမှုကြောင့်ခွဲခြားဆက်ဆံတာတွေအကျန်းဖက်ခံရတာတွေအဆုံးသက်ရေးကျိုးပဲ့မှုအကြောင်းတွေအပြင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုအကြောင်းတွေနဲ့ပတ်သက်လို့လည်းနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှေ့နေချုပ် Jeff Sessions ကမနေ့စနေနေ့မှာလွှတ်တော်ကိုရေးသားတဲ့စာမှာပြောဆိုထားပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေကိုရှေ့နေချုပ် Session ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလမှာရုရှားတန်ဖက်နဲ့တွေ့ဆုံခဲ့သူတွေထဲမှာရှေ့နေချုပ် sessions လဲပါဝင်ခဲ့ပြီးတဲ့နောက်ရုရှားနေအရေးနဲ့ပတ်သက်တဲ့တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့ရှေ့နေချုပ်ကရှောင်ဖယ်နေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာတော့ရှေ့နေချုပ်အဖြစ်အတည်ပြုကြားနာပွဲမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းရုရှားဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့ရှေ့နေချုပ်ကဖြေကြားခဲ့တာပါ။ရုရှားတန်ဖက်ကြီးဆာဂေးဂီလ်စ်ကျေးနဲ့နှစ်ချိန်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပေမဲ့ဒီအကြောင်းတွေကိုအစောပိုင်းမှာထုတ်ဖော်ပြောဖို့မလိုဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်။ရာထူးကဖြုံးစားကြီးဖေရှားခံလိုက်ရတဲ့ FBI ညွှန်ကြားမှုဟောင်း James Comey နဲ့သမ္မတ Trump တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာမှုတွေကနေထွက်ပေါ်လာတဲ့မေးခွန်းတွေနဲ့ရှင်းနေချုပ် session ရင်ဆိုင်ရမှာဖြစ်ပါတယ်ရှင်။
အာဖဂန်ဒူတပ်ဖွဲ့ဝတ်စုံဝတ်ထားသူတယောက်ကအမေရိကန်စစ်ဘက်တာဝန်ရှိသူတွေကိုတနက်နက်ပစ်ခတ်ခဲ့တာကြောင့်၃ယောက်သေဆုံးပြီးတော့တယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရပ်ကနန်ဂါဟာပြည်နယ်အချင်းခဲမှာစနေနေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့အဲ့ဒီတနက်နက်ပစ်တဲ့သူကိုအမေရိကန်စစ်သားတွေကချက်ချင်းပဲပြန်ပြီးတော့ပစ်တက်ခဲ့တယ်လို့နန်ဂါဟာပြည်နယ်အစိုးရပြောခွင့်ရအတိုလာကိုဂီယာနီက VOA ကိုပြောပါတယ်။အဲ့ဒီတနက်သမားဟာတာလီဘန်အဖွဲ့တွေကနေအာဖဂန်စစ်တပ်ထဲကိုထည့်ထားတဲ့သူဖြစ်တယ်လို့လည်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကတော့ပြောပါတယ်အစောပိုင်းသတင်းပေးပို့ချက်တွေမှာတော့အမေရိကန်စစ်သား2ယောက်သေဆုံးပြီးတော့2ယောက်ဒဏ်ရာရတယ်လို့ဆိုပါတယ်အမေရိကန်တပ်ဖွဲ့ဝင်တွေသေဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နယူးဂျာဆီပြည်နယ်ကိုတွားရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကိုအတီးပေးထားပြီးတော့နောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုလည်းပြောပြထားတယ်လို့ဆိုပါတယ်နိုင်ငံပြည်နယ်မှာဖြစ်ခဲ့တဲ့ဒီသေဆုံးမှုဟာအစောပိုင်းတုန်းကဟယ်မန်ပြည်နယ်မှာအမေရိကန်ဘက်ကမားပစ်လို့အာဖဂန်ရဲတပ်ဖွဲ့ဝင်2ယောက်သေဆုံးတာနဲ့ဆက်ဆက်မှုရှိနိုင်သလားဆိုတာကိုတော့အာဏာပိုင်တွေကစစ်ဆေးကြည့်ရှုနေတယ်လို့ဆိုပါတယ်အာဖဂန်နိုင်ငံဟယ်မန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့တောင်းပန်ထားပါတယ်ခင်ဗျာ
ဗြိတိန်ကိုစပေးတက်ပါတီဝန်ကြီးချုပ်အနေနဲ့အစိုးရတည်းရဖွဲ့စည်းနိုင်ဖို့လိုအပ်တဲ့ထောက်ခံမဲ့အရေးအတွက်ပြအောင်ဖြည့်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ Democratic Unionist Party DUP နဲ့သဘောတူညီချက်တရရအောင်ဆွေးနွေးနေရဆဲဖြစ်ပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကိုအပြစ်သက်ဆွေးနွေးနေပြီးဒီသတင်းပတ်မှာသဘောတူညီချက်ထွက်လာမဲ့အခြေအနေရှိတယ်လို့ဝန်ကြီးချုပ် Theresa May ရဲ့ယုံကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကအပြည့်အဝညွန်ပေါင်းဖွဲ့တဲ့အဆင့်ထိတော့မရောက်ပါဘူး။ DUP အနေနဲ့အစိုးရအသုံးစရိတ်နဲ့အစိုးရပေါ်ယုံကြည်မှုအစိုးရမှထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အကြောင်းအရာပေါ်မှာမူတည်လုပ်ကိုင်မှာဖြစ်ပါတယ်။လက်ရှိအချိန်ထိတော့ဆွေးနွေးပွဲတွေအခြေအနေကောင်းတယ်လို့ DUP ကကြေညာချက်ထုတ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့အစိုးရတဲ့ဖွဲ့နိုင်ဖို့လွှတ်တော်အမှတ်နေရာ326နေရာလိုအပ်ပေမဲ့ 318နေရာပဲအနိုင်ရခဲ့တာပါ DUP ကအမှတ်နေရာ10နေရာအနိုင်ရထားပါတယ်လာမယ့်ဇွန်လ19ရက်နေ့မှာဘီယင်မအဲလစ်ဘတ်ကအစိုးရရဲ့အစည်းအဝေးနည်းနဲ့ပတ်သက်လို့မိန့်ခွန်းပေးမှာဖြစ်တာကြောင့်ဒီရက်မှာသဘောတူညီချက်ရပြီးသားဖြစ်ဖို့လိုအပ်နေတာပါနောက်ဥရောပသမဂ္ဂကနေဗီတိန်နှုတ်ထွက်ရေးဆွေးနွေးပြောဆိုဖို့ကလည်း10ရက်လောက်ပဲလိုပါတော့တယ်ဗီတိန်အနေနဲ့မူလစီစဉ်ထားတဲ့အတိုင်းဆွေးနွေးညှိနှိုင်းမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ဗီတိန်ဝန်ကြီးချုပ်မေကအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်။မနစ်စနေနေ့တုန်းကတော့ဝန်ကြီးချုပ်မေရဲ့ထိတ်တန့်လက်ထောက်နှစ်ဦးတို့နှုတ်ထွက်သွားပါတယ်။သတင်းမီဒီယာတွေအဆိုအရတော့ဝန်ကြီးချုပ်အနေနဲ့ယာရုမှာဆက်ပြီးမြဲကျင်နေဆိုရင်ဒီလူတွေကိုဖယ်ရှားပစ်ဖို့97ပါတီခေါင်းဆောင်ပိုင်းကတောင်းဆိုခဲ့ကြတယ်လို့လည်းရေးသားဖော်ပြနေကြပါတယ်ရှင်။
ပြည်သူနိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြော်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးတော့ပြည်သူ့သမ္မတအမန်နျူရယ်မက်ခရွန်ကသူ့ရဲ့ပါတီအစ်အနေနဲ့ပါလီမန်မှာနေရအများစုရဖို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတမက်ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရဖို့ရှိတယ်လို့ခန့်မှန်းထားပြီးအဲ့လိုဆိုရင်တော့လာမယ့်သတင်းပတ်မှာကျင်းပမယ့်ဒုတိယအကြော်ရွေးကောက်ပွဲမှာလွှတ်တော်နေရအများစုကိုရဖို့အတွက်အခြေအနေကောင်းနိုင်ပါတယ်။မက်ခရွန်ရဲ့ပါတီကတော့သမ္မတရွေးကောက်ပွဲစတင်ဝင်ပြိုင်တဲ့အချိန်ကြားမှာတည်ထောင်ခဲ့တာဖြစ်ပါတယ်။ပြည်သူ့ပါလီမန်မှာအမတ်နေရအများစုကိုအနိုင်ရခဲ့မယ်ဆိုရင်တော့ပါတီအနေနဲ့သမ္မတမက်ခရွန်ရွေးကောက်ပွဲမဲဆွယ်စီယွန်ရေးကာလာတုန်းကကတိပေးထားတဲ့အတိုင်းပြည်ပြင်ပြောင်းလဲရေးတွေကြီးကြီးမားမားလုပ်ဖို့အတွက်ခွင့်ပြုနိုင်မှာဖြစ်ပါတယ်။ပြည်သူနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းကျန်းဖက်တိုက်ခိုက်မှုတွေတော်များများဖြစ်ပွားခဲ့တာကြောင့်အခုချိန်ထိအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးတော့ဒီနေ့မှလည်းလူများကမဲပေးဖို့သွားကြမှာဖြစ်တာကြောင့်ရဲတပ်ဖွဲ့ဝင်တွေထောင်တောင်းချီပြီးတော့လုံခြုံရေးချထားပါတယ်ခင်ဗျာ။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်တဝဲမြို့အနောက်တောင်ဘက်ပင်လယ်ပြင်ထဲမှာပြက်ချခဲ့တဲ့တပ်မတော်လေယာဉ်မှာလိုက်ပါအသွာသူတွေတဲက59ဦးရဲ့ရုပ်အလောင်းတွေကိုဆေးယူရရှိထားပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ဇွန်လ9ရက်နေ့ကပြက်ချခဲ့တဲ့တပ်မတော်လေယာဉ်မှာလူပေါင်း122ဦးလိုက်ပါသွားတာကြောင့်63ဦးတို့ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေပါတယ်။လေယာဉ်ပြက်ချခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့တစွန်းတစမှမသိရသေးပါဘူး။ပြကြခဲ့တဲ့တရုတ်ထုတ် Y8 လေယာဉ်ကိုမြန်မာတပ်မတော်မှပြီးခဲ့တဲ့2016ခုနှစ်မတ်လမှာစတင်အသုံးပြုခဲ့တာဖြစ်ပါတယ်။တပ်မတော်မိသားစုတွေတက်တာချောင်းချီရေးလေယာဉ်ဖြစ်ပြန်တန်းနေတဲ့ Y8 လေယာဉ်ကပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဦးနေ့နေ့လယ်ပိုင်းမှာဘိတ်ကန်နေရန်ကုန်ကိုပြန်တန်းစဉ်ပျောက်ဆုံးခဲ့တာဖြစ်ပါတယ်။ဆက်သွယ်မှုပြတ်တောက်ပြီးတဲ့နောက်နိုင်ဝတ်အကြာမှာရှာဖွေကယ်ဆယ်ရေးတွေကိုစတင်ခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်အထူးတပ်ဖွဲ့တွေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအစ္စလာမစ်စစ်သွေးကြွတွေနဲ့တိုက်နေတဲ့ဖိလစ်ပိုင်စစ်တပ်ကိုအကူအညီတွေပေးနေတယ်လို့အမေရိကန်တန်ယုံကစနေနေ့မှာပြောလိုက်ပါတယ်။တောက်ကြနေက14နာရီကြာအပြင်းထန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာဖိလစ်ပိုင်စစ်တပ်ဘက်ကမရိန်းတပ်ဖွဲ့ဝင်13ယောက်တိဆုံးပြီးတော့40လောက်ဒဏ်ရာရသွားခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရကပြောပါတယ်။ဒါ့အပြင်မာရိုမျိုးကဘလီမာတောက်ကြနေတုန်းကဝတ်ပြုနေတဲ့15နှစ်သားအရွယ်လူငယ်အမျိုးသားတဦးလည်းတနက်ကြီးစံမှန်ပြီးတော့တည်ဆုံးသွားခဲ့တယ်လို့ AFP ဗီဒီယိုသတင်းတောက်ကပြောပါတယ်။မီလာ23ရက်နေ့ကမာရိုမျိုးကိုတင်ယူခဲ့တဲ့စစ်သွေးကြော်တွေဟာအရသားတွေကိုအကာအကွယ်ယူပြီးဘုံနဲ့ခံနိုင်တဲ့မြောက်လိုင်းကောင်းတွေပြီးတော့တန်ကြက်ကားတွေကိုတိုက်ခိုက်နိုင်တဲ့လက်နက်တွေနဲ့ခုခံပြီးတော့အခိုင်အမာခြေကုပ်ယူထားတာကြောင့်ဖိလစ်ပိုင်တပ်ဖွဲ့တွေဟာအခုချိန်ထိစစ်သွေးကြော်တွေကိုမချေမုန်းနိုင်သေးပဲဖြစ်နေပါတယ်တိုက်ပွဲတွေအပြင်းထန်ဖြစ်နေတာနဲ့အမျှအမေရိကန်တပ်တွေကလည်းဖိလစ်ပိုင်တပ်တွေကိုအကူအညီပေးနေတယ်လို့မနီလာမှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ပြောဆိုဖို့ညှင်းဆုံသွားပါတယ်ဖိလစ်ပိုင်အစိုးရရဲ့ပန်ကြားချက်ကြောင့်အမေရိကန်အထူးစစ်စင်ရေးတပ်ဖွဲ့တွေဟာဖိလစ်ပိုင်စစ်တပ်ကိုမာရိုမာဖြစ်နေတဲ့တိုက်ပွဲတွေအတွက်အကူအညီတွေပေးနေတာဖြစ်တယ်လို့တန်ယုံကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ရဲ့တူရကီနိုင်ငံဆိုင်ရာအကြီးအကဲကိုတူရကီအစိုးရကဖမ်းဆီးလိုက်ပါတယ်။အကြမ်းဖက်ဝါဒီအဖွဲ့ဝင်တဦးဖြစ်ပါတယ်ဆိုတဲ့ဆွဲဆိုချက်နဲ့အမှုရဆိုင်ဖို့ဆောင်းဆိုင်နေချိန်မှာပဲဖမ်းဆီးခံရတာလို့တူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကကိုကာပီ AP သတင်းကဖော်ပြပါတယ်။ AI အကြီးအကဲတာနာကီလစ်ကိုအင်္ဂါနေ့ကထိန်းသိမ်းပြီးတောက်ချံနေမှာဖမ်းဆီးလိုက်တဲ့အကြောင်းအတည်ပြုပေးဖို့VOE ရဲ့မေးမြန်းမှုကိုတော့အနာဒိုလူသတင်းဌာနဘက်ကမတုံ့ပြန်ပါဘူး။ Mr. Gillick ကိုခုလိုဖမ်းလိုက်တာဟာတရားမျှတမှုကိုလှောင်ပြောင်တည်ော်လိုက်တာဆိုပြီး AI အဖွဲ့ကြီးကပြောဆိုပြီးအမြန်ဆုံးလွတ်ပေးဖို့တောင်းဆိုပါတယ်။ Gillick နဲ့တခြားရှင်းတွေတွေဟာ Bind Log လို့ခေါ်တဲ့စကဝတ်မိုဘိုင်းစာပို့စနစ်ကိုအသုံးပြုတဲ့ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံအနောက်ပိုင်း Ismaya ပြည်နယ်မှာဖမ်းဆီးခံရတာဖြစ်ပါတယ်။ဒ တူရကီစစ်အာဏာသိမ်းမှုကိုနောက်ခွဲကကြိုးကင်ခဲ့သူနောက်အကြမ်းဖက်ဝါဒီအဖွဲ့တစ်ခုကိုဦးဆောင်သူလို့တူရကီအာဏာပိုင်တွေကဆွဆဲထားတဲ့အမေရိကန်မှာနေထိုင်တဲ့ဘာသာရေးဆရာဖတ်တူလာဂူလန်ကဒီစာပို့စနစ်ကိုတုံးတာလို့လဲတူရကီအာဏာပိုင်တို့ကဆွဆဲထားတာပါဒီစာပို့စနစ်ကိုအသုံးပြုတယ်ဆိုတဲ့ဆွဆဲချက်ကိုတော့ကိလက်ကတရားဝင်မှာတရားခွင်မှာညှင်းဆန်ခဲ့တယ်လို့လဲ AI အဖွဲ့ကြီးဘက်ကပြောဆိုခဲ့ပါတယ်ရှင်
ကွန်လန်တော့ဖြစ်တဲ့လိဗျာကောင်းဆောင်ဟောင်းမိုမဂရဖီယတာဆိုင်အယ်အစ္စလမ်ကို9နှစ်ကြာဖမ်းဆီးထိန်းသိမ်းထားပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပြီလို့သူကိုဖမ်းဆီးထားသူတွေကစနေနေ့မှာပြောလိုက်ပါတယ်။ဆိုင်အယ်အစ္စလမ်ကိုတောက်ကြနေကလွတ်ပေးလိုက်တာဖြစ်တယ်လို့သူကိုဖမ်းခဲ့တဲ့အဘူဘာကာအယ်ဆဒီကတပ်ဖွဲ့ရဲ့ကြီးညာချက်မှာပြောထားပါတယ်။ဒါပေမဲ့သူကိုဘယ်နေရာမှာလွတ်ပေးလိုက်တယ်ဆိုတာကိုတော့အသေးစိတ်မပြောခဲ့ပါဘူး။ထရီပလီမြို့တောင်ဘက်ကဇင်တန်မြို့မှာခြေစိုက်တဲ့အယ်ဆဒီကတပ်ဖွဲ့တာဝန်ရှိသူတွေကလည်းသူကိုလွတ်ပေးရဲဆိုတာနဲ့ပတ်သက်ပြီးတော့ AP သတင်းဌာနကိုအတည်ပြုခဲ့ပါတယ်။လုံခြုံရေးဆိုရင်မှုတွေကြောင့်သူကိုဘယ်မှာလွတ်ပေးရဲဆိုတာကိုတော့ပြောဆိုဖို့ညှဉ်းဆန်သွားခဲ့ပါတယ်။လီဗျာနိုင်ငံအရှိတ်အချက်မှာရှိတဲ့လီဗျာပါလီမန်ကမကြာသေးခင်ကထုတ်ပြန်လိုက်တဲ့လူငယ်ချမ်းသာခွင့်ကြောင့်သူကိုအခုလိုလွတ်ပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ဒေါ်ဘရုတ်မြို့မှာရှိတဲ့ပါလီမန်ဟာလီဗျာနိုင်ငံရဲ့ပြိုင်ဘက်အုပ်ချုပ်ရေးအဖွဲ့၃ခုထဲကတစ်ခုမှာပါဝင်တာဖြစ်ပါတယ်။သူကိုတော့2011ခုနှစ်ကအဘူဘကာအဖွဲ့ကဖမ်းဆီးခဲ့တာပါ။လီဗျာကောင်းဆောင်ဟောင်မိုမာဂါဒါဖီပြုတ်ကျသွားပြီးကလေးကလီဗျာနိုင်ငံထဲမှာပြည်တွင်းစစ်တွေဆက်လက်ဖြစ်ပွားခဲ့ပြီးတော့အခြေအနေတွေဟာလည်းမတိမငြိမ်ဆက်ပြီးတော့ဖြစ်နေပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်ဘက်ကညမထွက်ရအမိတ်တက်တန်းထတ်တိုးလိုက်တဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါမယ်။ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသတွေမှာညမထွက်ရအမိတ်ပုံမှန်144ကိုတက်တန်းထတ်တိုးလိုက်ပါတယ်။အခုလိုပုံမှန်144ကိုတက်တန်တိုးထုတ်ပြန်ရတာဟာနယ်မြေတွင်လုံခြုံရေးစိုးရိမ်နေရစေအခြေအနေနဲ့ကြေးရွာအုပ်ချုပ်ရေးမှုတချို့ကိုအသက်အန္တရာယ်ရန်ရှာမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ဘူးတီတောင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်ဒေသခံတွေအတွက်ပုံမှန်လုပ်ငန်းခွင်လုတ်ကင်မှုခရီးသွားလာမှုအတွက်အခက်အခဲရှိပေမဲ့အခုလိုလုံခြုံရေးအခြေအနေရပုံမှန်144ထုတ်ပြန်ထားတာကစိတ်ချရတဲ့အခြေအနေဖြစ်တယ်လို့ဒေသခံတွေကပြောပါရယ်ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်ဒေသဘက်မှာနေဆက်လုံခြုံရေးနေကြားဆောင်တက်စကန်တချို့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းနေမြေလုံခြုံရေးအရာညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ပြီးစစ်စင်ရေးနေမြေအဖြစ်သတ်မှတ်ကတပ်မတော်ကရဲတပ်ဖွဲ့နဲ့အတူလုံခြုံရေးယူထားတာဖြစ်ပါတယ်ဒီလိုမျိုးနေမြေလုံခြုံရေးအရာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ည9နာရီကနေမနက်6နာရီအစည9နာရီကနေမနက်5နာရီထိပြန်လည်လျှော့ပေါ်ထုတ်ပြန်ပေးခဲ့ပါတယ်ဒါပေမဲ့လို့ပုံမှန်144ကိုတော့လအလိုက်တက်တန်းစတိုက်တိုးလာခဲ့တာမှာပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနေစလို့နောက်ထပ်2လတက်တန်းထပ်တိုးလိုက်ပါတယ်ဒါကတော့နေမြေတွင်ကြေးရွာတွေကအုပ်ချုပ်ရေးမှုတွေကိုအသက်အန္တရာယ်ရန်ရှာမှုတွေနဲ့အကြမ်းဖက်မှုတွေရှိနေစေဖြစ်တဲ့အတွက်နေမြေလုံခြုံရေးအရာညမထွက်ရအမိန့်ပုံမှန်144ကိုထပ်တိုးထုတ်ပြန်လိုက်တာဖြစ်တယ်လို့ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ်
ဒီမှာလူကြုံရဲ့အခြေအနေကဒီမှာအမြင်နဲ့လို့အကျဉ်းဖက်မှုတွေကရှိနေတယ်အဲ့ဒီတွေကြောင့်လူကြုံကဒီမှာလန်တရားမှာအရေးကြီးနေတဲ့အရှိဖြစ်နေတယ်အဲ့ဒီတွေကြောင့်ပုံမှန်တရား၄၀လေးကိုထုတ်ပြန်လာတယ်ကျွန်တော်ရခိုင်တိုင်းရင်းသားတွေရဲ့ကြီးတော်ဒီမှာကျွန်တော်လူကြုံမျိုးချင်းပို့လို့နေတယ်ဗန်လီရော်တွေဝင်ပြီးတော့အကျဉ်းဖက်နေတယ်နောက်တော့ကျွန်တော်ရခိုင်တိုင်းရင်းသားတွေရွာတွေကိုဝင်မလာဘူးလို့ကျွန်တော်ပြောလို့မရဘူးအဲ့ဒီတွေကြောင့်ကျွန်တော်ရခိုင်တိုင်းသားရွာတွေကိုကျွန်တော်လုံးကြုံရေးကိုကျွန်တော်လေးလေးထားပြတဲ့နေလို့ကျွန်တော်မြင်ပါရတာ
ရခိုင်ပြည်နယ်အတွင်းအထူးသဖြင့်ဘူးတီတော်မောင်တော်ဒေသရင်းကဒေသခံပြည်သူတွေအတွက်လုံခြုံရေးနဲ့နေမြေတည်ငြိမ်ရေးတရားဝင်စုမှုရေးလုံခြုံရေးအစီအမံတွေကိုရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကစနစ်တကျထပ်တိုးဆောင်ရွက်ပေးဖို့နဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်လွှတ်တော်တွေမှာဆွေးနွေးဖို့လည်းရှိတယ်လို့ဘူးတီတော်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ
်လုံခြုံရေးအရာကျွန်တော်တို့အခြေအနေတွေကစိုးရိမ်နေရတဲ့အခြေအနေဖြစ်လာတဲ့ဆိုတော့ကျွန်တော်တို့လာမယ့်လွှတ်တော်မှာတော့ကျွန်တော်တို့ဆွေးနွေးဖို့တော့ရှိလာနိုင်ကိုယ်အနေနဲ့ဆိုရင်ကျွန်တော်တို့ဒီမှာရှိနေတဲ့လူကြီးတက်ဖို့ဝင်နေအဲ့ဒါတက်မတော်သားတွေပေါ့နော်ကျွန်တော်တို့တရားဥပဒေစိုးမှုနဲ့ကျွန်တော်တို့လုပ်တဲ့နေလို့ကျွန်တော်မြင်ပါတယ် အဲ့ဒါဒီရခိုင်ပြည်နယ်ဒေသဘူးရီတော်မုံတော်မှာရှိနေဗန်လီရော်တွေနဲ့ကျွန်တော်တို့နိုင်ငံတော်ရဲ့အချုပ်ချာအနာအောက်မှာရှိနေတဲ့အတွက်ကြောင့်မြန်မာနိုင်ငံဆိုရကိုက်ပြည်ဖြစ်ချင်းတာကိုနားလည်ပြဖို့လိုတယ်လို့ကျွန်တော်လည်းမြန်မာရယ်များ
အခုလိုရခိုင်ပြည်နယ်ဘူးသီးတော်မောင်းတော်ဒေသတွေဘက်မှာည9နာရီကနေမနက်9နာရီအထိညမထွက်ရအမိန့်144ထုတ်ပြန်လိုက်တဲ့အပေါ်ဒေသခံပြည်သူတွေရဲ့စီးပွားရေးနဲ့နေ့စဉ်ဘဝပုံမှန်လုပ်ငန်းခွင်သွားလာလုပ်ကိုင်ရေးတွေမှာအခက်အခဲဖြစ်ပေမဲ့လို့နေမြေလုံခြုံရေးအတွက်အခုလိုလှုပ်ဆောင်လိုက်တဲ့အပေါ်ဒေသခံတွေကတော့ကြိုးဆိုပါတယ်ရခိုင်ဒေသခံတအူးလည်းဖြစ်တဲ့ကိုစောစောထွန်းကတော့ဒေတာတွေလက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်။ပုံမှန်တရားလေးစီလေးထုတ်ပြန်လိုက်တဲ့အခါကျတော့ဒီဒေတာခန်တွေရဲ့စီးပွားရေးနဲ့တခြားသောလူမှုရေးဘက်မှာတော့ထိခိုက်မှုတော့ရှိတာပေါ့လေနော်။ဒါပေမဲ့တဖက်ကကြည့်လို့ရှိရင်လည်းပဲလူဒီလုံခြုံရေးအခြေအနေအရာကတော့ကျွန်တော်တို့ကလည်းပဲဒါလိုအပ်တယ်လို့တော့မြင်နေပေါ့လေနော်။ဘာလို့ဆိုတော့ဒီအော်တိုမားကိုရေးနေကနေစပြီးတော့မှဒီနေ့အထိကိုအကျံပေးမားတွေကနေပြီးတော့မှဒီစူပူမုံကိုဖြစ်စေတဲ့ဒီကြည့်ရတော့အုပ်ချုပ်ရေးပိုင်းနဲ့ဆက်သက်တဲ့ဒီဘင်္ဂလီအတိုင်းဝိုင်းကပုဂ္ဂိုလ်တွေကိုဒီရန်ရှာတာတို့တည်ဆဲ့တာတို့ရှိတဲ့ခါကျတော့ဟိုဒါတော့ကျွန်တော်တို့အမြင်ဆိုလို့ရှိရင်တော့ဒါလုံးတဲ့ကိစ္စပေါ့နော်ဟိုလိုရဲတင်လို့တော့မြင်ပါတယ်ခင်ဗျ
ပြီးခဲ့တဲ့နှစ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကနေစလို့ဘူးသီးတောင်နဲ့မောင်နှောခရိုင်နယ်ကြားစောင့်ရဲစခန်းနဲ့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးကနယ်မြေရှင်းလင်းရေးလုပ်တဲ့အချိန်မှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂဘက်ကတော့စုံစမ်းစစ်ဆေးရေးအဖွဲ့ဆီလွတ်ဖို့ပြင်ဆင်နေချိန်မှာပဲရခိုင်ပြည်နယ်တွင်းမှာအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာလို့လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေကြောင့်ဒေသတွင်းမှာတော့အခုလိုပုံမှန်144ကိုထုတ်ပြန်ထားရတဲ့အနေအထားဖြစ်ပါတယ်ရှင်
မဆုမတင်ပြပေးကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဖားကန်ဘက်ကကဘာပြိုကြတဲ့အခြေအနေကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကန်မြို့နယ်နတ်မော်ကျေးရွာမှာဇွန်လ10ရက်နေ့ညနေပိုင်းကကဘာပြိုကြခဲ့တဲ့အတွေ့ရေမစေးကြောက်ရှာဖွေသူတွေထက်ကတဦးသေဆုံးပြီး9ဦးထက်မနည်းပြင်းထန်စွာဒဏ်ရာခဲ့ကြပါတယ်ကဘာပြိုကြမှုတွေမြေစာပုံပြိုကြမှုတွေမကြာခဏဖြစ်ပြီးလူအသေးပြောက်ထိခိုက်တွေရှိနေပေမဲ့ဒီအခြေအနေပေါ်မှာသက်ဆိုင်ရာအာဏာပိုင်တွေဘက်ကတစုံတရာဖြေရှင်းကင်တွယ်တာမျိုးမရှိသလိုရေမစေးကြောက်ရှာဖွေသူတွေကလည်းပမာဏရော့မသွားပါဘူးစုံစမ်းမင်းမြန်ထားတဲ့ VOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပြပို့ထားပါတယ်ရှင
်မကြာခဏဆိုသလိုမြေစာပုံပြိုကျမှုတွေနဲ့လူသေဆုံးမှုတွေဖြစ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကနတ်မော်ကျေးရွာမှာဇွန်လ10ရက်နေ့ညနေပိုင်းကကဘာပြိုတာကြောင့်ကဘာအောင်မှာရေမစေးကြောက်ရှာဖွေသူတွေက10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးကတော့သေဆုံးသွားခဲ့ပါတယ်ဒီထဲက9ဦးခန့်ကတော့ဆေးရုံကိုအရေးပေါ်ပို့လိုက်ရတဲ့အကြောင်းနမောကြည်ရတာတူကပြောပြပါတယ
်ဘယ်လိုပြောမလဲကအောက်မှာကျင်းစုနေတာအပေါ်ကကဘာပြူတာရှိတာတယောက်ပဲထိတာပါထိတာဒီဘက်ကမိုးရွာနေလို့အမရေအဲတန်ရန်ရတဲ့သူကတော့5-6ရောက်တော့ပါမှာအဲသူတို့ကမှလည်းခုပြေးပါလေဒီနမောမြတ်ပါသေးရဲ့ဖွဲ့ရနေမှာဆေးုံကိုပို့ပြီးတာလေအောက်မှာတူးနေတာအပေါ်ကကဘာပြူတဲ့ခါကျတော့အဲ့ဒါဖြူသွားတာလေ
ဟိုဘဲကုမ္ပဏီပိုင်တဲ့ဟာလဲရှင
်အေဘာဝနာလို့ပြောတာပဲဒီအိုက်ကုမ္ပဏီမှာနမောတရွာတဲ့သူကမဟုတ်ဘူးလေဒီနာမော်ရကင်တို့အဲ့တောင်းကောလို့အဲ့ဒါတွေကဆိုင်းအောင်မကတွေကလက်ပြကြတာ
ရေစာပုံပြိုကျမှုတွေမကြာခဏဖြစ်နေတဲ့နတ်မော်ကြီးရွာနဲ့အနီးတစ်ဝိုက်မှာတော့ကြောက်စိမ့်တူဖော်ရေးကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေကြားမှာရေမစေးကြောက်ရှာဖွေသူတွေဟာထောင်ထဲချပြီးရှိနေလို့ဆိုပါတယ
်တူးနေပါတယ်ဒီဘက်မော်ထဲနဲ့မော်နေနေရတော့ဘယ်မော်ပဲဖြစ်ဖြစ်ပြိုလဲတူးနေကြတာပဲထုံးကြမှာပဲနတ်မော်ရွာလည်းထောင်ပိုင်းတော့ရှိမှာပေါ့အလူတွေက
ဒီတဲ့င်းနဲ့ပတ်သက်လို့ဖားကန့်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဒါစီလဆိုင်ကလည်းတဦးတည်ဆုံးသွားတဲ့အကြောင်းအတည်ပြုပြောကြားပါတယ်
ဖားကန့်လည်းတော့5-6မိုင်တော့ဝေးတယ်လေစေကြီးရတာ9ရောက်ကျဲတဲ့ထဲမှာဟိုကတာယာရတဲ့သူပေါ့တဦးပဲဆုံးတယ်လို့ပြောတယ်တော့
ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုနတ်မော်ကျေးရွာအတွင်းရေမစေးကြောက်ရှာဖွေသူတွေဟာတော့ကဘာပြိုကျတဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကလည်းလူကိုယ်ဦးတည်ဆုံးခဲ့ပြီးတချို့ထိခိုက်ဒဏ်ရာရရှိခဲ့တာပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခေကျေးရွာအုပ်စုမှာကြောက်စိမ့်ရှာဖွေတဲ့ကုမ္ပဏီတွေကမြေစာပုံတွေစွန့်ပစ်ထားရကနေစွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူတွေက2ဦးကလည်းပြီးခဲ့တဲ့2016ခုနှစ်ကုန်ပိုင်းအတွင်းမှာတည်ဆုံးမှုတွေဖြစ်ခဲ့ပြီးတချို့ပျောက်ဆုံးတာတွေလည်းဖြစ်ခဲ့တာပါ။ကချင်ပြည်နယ်အတွင်းမှာကြောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျမှုကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးရတာတွေလည်းဖြစ်ခဲ့ကြရတာပါ2016ခုနှစ်ထဲမှာတော့မြေစာပုံပြိုကျမှုကြောင့်လူသရာဇင်ကျော်သေဆုံးခဲ့ပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖော်မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထူးတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စ Sikan me chao sain tu phaw mu ri ko asoya te ni ne Sikan tin che mu ma lou nan ge ma khita sain ngan tha bo ko le Global Witness a pa win taba pa win chin yi hlou sha ni de a phwe ri ga 2016 khu ne the ma taung so tha ba de shin
my aim at tin pi bo ge ra phit par de VOA Myanmar bai season ko set let thau lin pi ne ba de shin aku ro lain kwe pya mu bo khwe ja sat san khan ya da ri a song tet ye ko na sin ya ba me lu ru ye lain sait kwe pya mu ne cha ma tat mat che bo ko lai pi khwe ja sat san da ri a chan phat da ri a song tet bo kula tamak ka ye lu khwin ye twen chin tu tu ga a ye ti ji pan cha lai par de kula tamak ka lu khwin ye kaung si ko patamaw song chain tin twen lai de a sin khin da ma ro ka ba taloa ga lain tu song mae tu ri lain tu lain kwe song mae tu ri lain pyaung tha du LGBT တွေခံစားကြုံတွေ့နေရတဲ့နှိမ့်ဆက်ညင်ပန်းစော်ကားမော်ကားပြုမှုခံနေရတာတွေကိုထင်ထင်ရှားရှားဖော်ပြထားတာပါဂျီနီဗာကနေ VOA သတင်းတောက် Lisa Slime ပေးပို့ထားတဲ့သတင်းကိုမှတ်သိကြီးထိုက်ကပြောပြမှာပါရှင
်လိန်သူဆုံမဲ့သူတွေလိန်သူလိန်ခွဲဆုံမဲ့သူတွေနဲ့လိန်ပြောင်းထားသူ LGBT အခွင့်အရေးအတွက်လွတ်လပ်တဲ့ကျွမ်းကျင်သူအဖြစ်ပထမဆုံးအကြိမ်ဖြစ်နေဘစ်တစ်မွန်တဘွန်ကိုရွေးချယ်တင်မြှောက်လိုက်ပြီးတဲ့နောက်ပိုင်းအငင်းပွားစရာတွေတော့ရှိခဲ့ပါတယ် LGBT အခွင့်အရေးကောက်ွယ်ပေးတာကိုစန့်ကျင်သူတွေရဲ့ချင်းချောက်မှုတွေပုဂ္ဂိုလ်ရေးစော်ကားမှုတွေနဲ့ထိုင်းနိုင်ငံကနိုင်ငံတကာဥပဒေပေါင်းပေါက်ခဘစ်တစ်မွန်တဘွန်ရင်ဆိုင်ခဲ့ရပါတယ်ကုလလူ့အခွင့်အရေးကောင်စီကိုတင်သွင်းတဲ့သူရဲ့ပထမဆုံးသောအစီရင်ခံစာကြောင့်တော့လိန်စိန်ခံယူမှုကွဲပြားသူတွေကိုရှောင်ဖယ်ချသူတွေအစိုးရတွေကတော့ပမောက်ခမွန်တဘွန်ကိုချစ်ခင်နှစ်လိုလာမှာတော့မဟုတ်ပါဘူးနိုင်ငံပေါင်း80လို့မှာအထူးသဖြင့်အမျိုးသားတွေကြားလိန်သူဆက်ဆံရာကိုပြစ်မှုအဖြစ်ဥပဒေပြဋ္ဌာန်းထားပါတယ်လို့ပမောက်ခမွန်တဘွန်ရဲ့ကုလသမဂ္ဂကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အမျိုးသမီးတွေကြားလိန်သူဆက်ဆံရာကိုပြစ်မှုအဖြစ်ဥပဒေပြဋ္ဌာန်းထားတဲ့နိုင်ငံက40လောက်ရှိတယ်လို့လည်းအစီရင်ခံစာကထောက်ပြပါတယ်လိန်စိတ်ခံယူမှုကွဲပြားတာဒါမှမဟုတ်လေကြားမှစံတတ်မှတ်ချက်မဟုတ်ဘဲကြားမှအဖြစ်ပြောင်းလဲခံယူတာတွေကိုအကျန်းဖက်တာပေပေနေနေစော်ကားမော်ကားပြောဆိုပြုမူတာတွေနဲ့ခွဲခြားဆက်ဆံတာတွေလုပ်လို့ရတယ်လို့ကဘာတလွားကလူတွေယူဆခံယူထားကြတယ်လို့လဲပမောက်ခမွန်တဘုံကပြောပါတယ
် Violations are pervasive in numerous settings killings rapes mutilation torture cruel inhuman and degrading treatment
ကျန်းမာမှုတွေကပုံစံမျိုးစုံနဲ့ပြန့်နှံ့ဖြစ်ပွားနေပါတယ်တပြက်တာအာမဖြူကျင်တာနှိမ့်ဆက်ညှဉ်းပန်းတာအဖြစ်ပေးတာလူမဆန်စွာနဲ့နှိမ့်ချဆက်ဆံတာရိုက်နှက်တာပြန်မေးဆွဲတာဖမ်းဆီးတရားဆွဲဆိုတာစော်ကားတာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာတိုက်ခိုက်တာတွေငယ်ရွယ်စဉ်ကနေစလို့အနှံ့ကျင့်စော်ကားတာတွေနဲ့တတ်တည်ဖို့အထိဖိအားပေးတာတွေလည်းရှိပါတယ
် LGBT တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ရန်လိုမုန်းထားမှုတွေရီးတဲ့တဲ့ပြောဆိုမှုတွေဟာကြေကြေပြန့်ပြန့်ဖြစ်နေတယ်လို့လဲလွတ်လပ်တဲ့ပညာရှင်မွန်တဘွန်ကထောက်ပြပါတယ်။လိန်စိတ်ခံယူမှုကွဲပြားသူတွေအပေါ်မှာအပြန်အလှန်လေးစားဖို့တီးခံမှုနဲ့နားလည်ပေးဖို့နောက်နိုင်ငံတွေအနေနဲ့ကလည်းဥပဒေတွေနဲ့ထောက်ခံကြားကန်ပေးဖို့ကိုလည်းသူကတောင်းဆိုပါတယ်။အမှားအမှန်မခွဲခြားဘဲဘက်လိုက်ဆုံးဖြတ်တာတွေအခြေအမြစ်မရှိတဲ့အစွဲအလန်းတွေဟာဆိုရင်ငယ်ရွယ်စဉ်ကာလမှာဖြစ်ပေါ်လေရှိတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်လိန်စိတ်ခံယူမှုကွဲပြားသူတွေလိန်ပြောင်းသူတွေကိုကြောက်ရွံ့စိတ်နောက်တယူတန်အစွဲလန်းတွေပေါက်ဖွားလာနိုင်တဲ့ပညာသင်ကြားမှုနဲ့အသိပညာပေးမှုကင်းမဲ့နေတာတွေကိုစောစောစီးစီးအရေးတယူလုပ်တင်တယ်လို့ထောက်ပြပြီးဒါမှသာငယ်ရွယ်သူတွေအနေနဲ့မတူကွဲပြားမှုတွေကိုလေးစားထက်လာအောင်သင်ယူနိုင်မှာဖြစ်တယ်လို့ပြောဆိုပါတယ်ရှင
်မတင်ကြီးထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့အင်တာနက်ဆိုင်ဘာတိုက်ခိုက်မှုအကြောင်းနဲ့ပတ်သက်လို့နားဆင်ကြရမှာပါကမ္ဘာနိုင်ငံ150ကကွန်ပျူတာ2300ကျော်ဟာမကြသေးခင်ကပဲ WannaCry ဆိုတဲ့ကွန်ပျူတာဗိုင်းရပ်စ်ရဲ့တိုက်ခိုက်တာကိုခံခဲ့ရပါတယ်။ကမ္ဘာတွင်းမှာရှိတဲ့အဖွဲ့အစည်းတွေစီးရုံတွေနဲ့ဆက်သွယ်ရေးကုမ္ပဏီတွေကိုထိခိုက်သွားခဲ့တဲ့ဒီတိုက်ခိုက်မှုကိုဘယ်သူလုပ်တယ်ဆိုတာကတော့မသိရသေးပေမဲ့မျှော်လင့်မထားတဲ့တိုက်ခိုက်မှုတော့မဟုတ်ပါဘူး။ဒီတိုက်ခိုက်မှုမဖြစ်ခင်လှပိုင်းတွင်းမှာပဲရုပ်ရှင်ထူးချွန်စုချိမြင့်ခံထားတဲ့ရုပ်ရှင်ထုတ်လုပ်သူ LS Gibney က Zero Days ဆိုတဲ့အမှတ်တမ်းရုပ်ရှင်တစ်ခုကိုထုတ်လုပ်ခဲ့ပြီးအဲ့ဒီမှာကြီးမားတဲ့ Cyber တိုက်ခိုက်မှုကြီးတွေနဲ့အဲ့ဒီကနေလူမှုဘဝတွေမှာဖြစ်လာတဲ့ဆိုးကျိုးအကျိုးဆက်တွေအကြောင်းကိုသတိပေးထားပါတယ်။ VOA သတင်းတော့ Penelope Follow သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်။
2020တုန်းကကမ္ဘာတစ်ဝန်းကကွန်ပျူတာတွေမှာစိုက်ဘာတိုက်ခိုက်နိုင်တဲ့ဗိုင်းရပ်စ်တစ်မျိုးခိုးအောင်းနေတာတွေ့ခဲ့တယ်လို့ Zero Day ဆိုတဲ့အမှတ်တမ်းရုပ်ရှင်ထဲမှာပြောထားပါတယ်။ Stuxnet ဆိုတာကတော့အီရန်နိုင်ငံရဲ့နျူကလ িয়ার လောင်စာဂျောင်းတွေကိုတိုက်ခိုက်ဖျက်ဆီးဖို့အမေရိကန်ကအစ္စရေးနဲ့ပေါင်းပြီးတော့လုပ်လိုက်တဲ့ကွန်ပျူတာဗိုင်းရပ်စ်ဖြစ်ပါတယ်။ ရှုဝတ်တိုက်ခိုက်မှုကအောင်မြင်ခဲ့ပေမယ့်အဲဒီဗိုင်းရပ်စ်ဟာနောက်ဆုံးမှပေါ်သွားသလိုအင်တာနက်ဖောက်ထွင်းတိုက်ခိုက်တဲ့ hacker တွေလက်ထဲကိုရောက်သွားခဲ့တာကြောင့်သူတို့ကတစ်ခါထပ်စစ်မြေအောင်လုပ်ပြီးတော့တီထွင်တဲ့သူတွေကိုပြန်တိုက်ခိုက်ခဲ့တယ်လို့ဒီ Zero Day ဆိုတဲ့မတန်းရုပ်ရှင်ထဲမှာပြောထားပါတယ် Zero Day Director Alex Gibney ကတော့မျိုးသားလုံခြုံရေး agency တွေကအကူအညီနဲ့ဒီသတင်းကိုရခဲ့တာဖြစ်တယ်လို့ပြောပါတယ
် We sought a way for them to speak without their identities being revealed
သူတို့ဘယ်သူပဲဝါဆိုတော့မဖော်ပြပဲပြောနိုင်တဲ့နီလန်းတွေကိုကျွန်တော်တို့ရှာခဲ့တယ်အဲ့ဒီလိုလုံနိုင်လိုက်တဲ့အချိန်မှာသူတို့ဘက်ကလည်းပြောရတာအဆင်ပြေလာပြီးတော့ပို့ပြီးတော့ပုံပုံလေးလေးပြောလာကြတယ
် I was in an essay I believe in the agency so what I'm willing to give
you ကျမကအမျိုးသားလုံခြုံရေး agency မှာလုပ်ခဲ့ပြီးဒီအဖွဲ့ကိုယုံကြည်မှုရှိရဲဒါကြောင့်ကျမဘက်ကအကန့်အသတ်နဲ့ပေးနိုင်မယ်ကျမတို့အနေနဲ့ဒီလက်နက်တွေကိုနားလည်ဖို့လိုတယ်။အနေအများကြီးစိုးရိမ်ကြကောင်းပါတယ်။ကျမတို့ Start Next ကိုလုပ်ခဲ့တယ်။ဒါမှမဲဒုက္ခရောက်တော့မလို့အခုထိလည်းအန္တရာယ်ရှိပါတယ
်။ Start Next ကအင်အားကြီးတဲ့ကွန်ပျူတာဗိုင်းရပ်စ်ကြီးဖြစ်လာခဲ့ပြီးတော့မြို့ကြီးတွေရဲ့လျှက်စစ်တအားပေးလိုင်းတွေကိုဖျက်တောက်တာမျိုးပါလှုပ်လာနိုင်တယ်လို့ကမ္ဘာလုံးဆိုင်ရာအင်တာနက်လုံခြုံရေး Semantic ကုမ္ပဏီကြီးရဲ့အကြီးအကဲ Eric Chen ကပြောပါတယ်။
It did open Pandora's box and sort of that's where we are today now what we see
ကျွန်တော်တို့ဒီကနေ့ရှိနေတဲ့နေရာကပြဿနာပေါင်း 16,000 နဲ့ကိုတိတ်ကိုရှုပ်ထွေးနေပါတယ်အခုဆိုရင်ဘယ်နိုင်ငံကမဆိုကဘာတဝမ်းကိုတက်ခိုက်နိုင်တယ်ဆိုတော့ကျွန်တော်တို့တွေ့လာပါတယ်ဒီနေ့နေ့မှာနိုင်ငံတစ်ခုကစိတ်ပြောင်းပြီးတက်ခိုက်လိုက်မယ်ဆိုရင်ပြဿနာတွေပိုပြီးရှုပ်ထွေးလာနိုင်ပါတယ
်ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုတွေမှာနေမီအကန့်အသတ်တွေစီမင်းစည်းကမ်းတွေမရှိတာကြောင့်လူတိုင်းကိုအချိန်မရွေးနေရာမရွေးတိုက်ခိုက်နိုင်တယ်လို့ company ကပြောပါတယ
် people depend on trains people depend on airplanes people depend on their electricity
လူတွေကယထားတွေလေးမြန်နေလျှက်စစ်မီးတွေကိုအားထားနေရတာပါဒါခေတ်စ်လူနေမှုပုံစံမှာဒါကြောင့်ဒီရုပ်ရှင်ထဲမှာကျွန်တော်တို့ပြောနေတာကဒီလက်နက်တွေကကျွန်တော်တို့ခေတ်စ်လူနေမှုဘဝကိုချိန်ချောက်နေတယ်ဆိုတော့ပ
ါကြာသေးခင်ကဖြစ်ခဲ့တဲ့ WannaCry computer virus နဲ့ Starkness တို့ကြားမှာဆက်နွယ်မှုမရှိပေမဲ့လဲကျွမ်းကျင်သူတွေကတော့ cyber တိုက်ခိုက်မှုတွေဟာပုံစံတူကြပြီးတော့ဘယ်သူတွေကဘယ်နေရာကတိုက်ခိုက်မှန်းမသိရဘူးလို့ပြောပါတယ်ဒီထဲမှာအစိုးရတွေနဲ့ကြီးစားကျွမ်းကျင်သူတွေလည်းပါနိုင်တယ်လို့ပြောပါရခင်ဗျာ
ကိုရင်တိုင်းတင်ပြခဲ့တာဖြစ်ပါတယ်ရှင် view မြန်မာပိုင်းတနေ့ကနေညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်နောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နှစ်နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တင်အချင်းတွေကိုမှတင်ပြထိုက်တင်ညာပေးပါမယ်ရှင်
ပြည်ခရနစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆင်နေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှေ့နေချုပ် Jeff Sessions ကမနစ်စနေနေ့မှာလွှတ်တော်ကိုရေးတဲ့စာမှာပြောဆိုထားပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟောင်း James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေနဲ့ရှေ့နေချုပ် Sessions ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။ဗီတင်ကွန်ဆာဗေးတစ်ပါတီဝန်ကြီးချုပ်အနေနဲ့အစိုးရတည်တရားဖွဲ့စည်းနိုင်ဖို့လွှတ်တဲ့ထောက်ခံမဲ့အရေးအတွက်ပြည်အောင်ဖြည့်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ Democratic Unionist Party DUP နဲ့သဘောတူညီချက်တရရအောင်ဆွေးနွေးနေဆဲဖြစ်ပါတယ်။ယုံကြည်မှုနဲ့ထောက်ပံ့ရေးသဘောတူညီချက်ကိုပြီးသက်ဆွေးနွေးနေပြီးဒီသတင်းပတ်မှာသဘောတူညီချက်ထွက်လာမယ့်အခြေအနေရှိတယ်လို့ဝန်ကြီးချုပ်မေရဲ့ရုံးကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ယုံကြည်မှုနဲ့ထောက်ပံ့ရေးသဘောတူညီချက်ကအပြည့်အဝညွန်ပေါင်းဖွဲ့တဲ့အဆင့်ထိတော့မရောက်ပါဘူး။ DUP အနေနဲ့အစိုးရအသုံးစရိတ်နဲ့အစိုးရအပေါ်ယုံကြည်မှုအစိုးရမှာထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အကြောင်းအရာပေါ်မှာလိုက်ပြီးတော့မူတည်လုပ်ကိုင်မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအချုပ်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကသူ့ရဲ့ပါတီသစ်အနေနဲ့ပါလီမန်မှာနေရာအများစုရဖို့မျှော်လင့်နေပါတယ်ရွေးကောက်ပွဲတိုင်ငယ်စစ်တမ်းကောက်ယူမှုတွေရတော့သမ္မတမက်ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရဖို့ရှိတယ်လို့ခန့်မှန်းထားကြပါတယ်ရှင
်တရင်အချင်းချင်းကိုမှတင်ငီထိုက်တင်ညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမဆုမုံဖြစ်ပြီးအင်ဂျင်နီယာကတော့ Vital Zonya ဖြစ်ပါတယ်ကျမကရှာဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်ပြိုအမေရိကန်သံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိလိုင်းဒိုမီတာ16.29နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်နာရီကြာမှပြန်လည်ဆုံတွေ့ကြအောင်ပါရှင်။
This program has come to you from the Voice of America, Washington.